โอเคกระดาษไทยเซ็นเซอร์เนี่ยကျွန်တော်တို့မြန်မာနိုင်ငံမှာဒီအိုမီကွန်ရုပ်ွက်တစ်ပေါ့နော်ခုတက်နေတာတစ်ချီချီနဲ့ဟိုအတွေ့များလာတာလည်းဒီအခုဒီကျောင်းတစ်ခုမှာပါပေါ့နော်ဇူလိုင်ကျော်လဲစဖြစ်လာတာပါမကြာခင်ကတွေ့ရတယ်ဆိုတော့နိုင်ငံတကာမှာအခုနောက်ဆုံးတွေ့နေတဲ့အနေအထားတွေကမြန်မာနိုင်ငံအတွက်အရေးကြီးဆုံးစံပါစပြီးတော့အကြံပြုချင်တယ
်ဒီအိုမီကွန်ပေါ့နော်အားလုံးသိရတိုင်းပဲကူးစက်နှုန်းကလည်းအရင် variant တွေထက်ကိုနောက်ဆက်သုံးစားတော့ပိုပြီးတော့မြန်နေဆိုတော့လေမြန်မာပြည်တက်ကတော့အဲ့လိုမျိုးပြန်နှုံးနေများမှာကူးစက်နှုန်းမြန်မာတော့စိုးရိမ်ကြီးရေပေါ့နော်အဲပြီးတော့အထူးသဖြင့်အခုချိန်မှာပြည်သူလူရဲ့ဒီယောဂါရှိတဲ့ကိစ္စတွေကိုသိချာတရားမှုလေးမျိုးလည်းမသိချာတဲ့ခါကြတော့လေကူးစက်တာကြီးပြန်ပွားတာအရင်မြန်မာတော့စိုးရိမ်ကြီးရေပေါ့နော
်ဟုတ်ကဲ့အဲ့တော့အခုလို့ဒီမမြန်အောင်ပေါ့နော်ဘလို့အကြံပြုချင်လဲဒီလိုလေးကိုလေအဓိက
ဒီကတော့လေဒီယောဂါကအဲ close contact ပေါ့နော်လူတွေနဲ့တယောက်နဲ့တယောက်ကြည့်ရနေပြီးတော့ပွားတာဆိုတော့တက်နိုင်သမျှလူစုလူဝေးရှိရနေအောင်မသွားတာကောင်းနေပေါ့နော်ဟုတ်ဒီမှာ WHO က suggest လုပ်ထားတာလေးကိုသဘောကျလို့လေ 3C ဆိုတော့နော်အဓိက3ခုရဲ့ close spaces တွေပေါ့အဲ့လိုမျိုးအလုံးပိတ်နေနေရာတွေမသွားပါနဲ့ပေါ့ပြီးတော့ crowded places တွေလူတွေများနေနေအောင်မသွားပါနဲ့ပြီးရင် close contact လူနဲ့တိတ်နေနေကမြင်နေပေါ့နော်ဒီမှာ US မှာကျတော့အဓိကတော့ vaccine ထိုးပါပေါ့နော်မြန်မာပြည်မှာတော့ဘယ်လောက်ထိ available ဖြစ်လဲမသိဘူးအဲခုနကပြောသလိုပဲလူတွေနဲ့60စဝင်းနေရတို့ mask တွေကိုတိတ်ချတက်တာတို့ mask ကိုပုံမှန်ဆေးတာတို့ပြီးတော့အဲ့လိုမျိုးကို mask ယောဂလက္ခဏာကြီးပြလာပြီဆိုလို့ရှိရင်လည်းကိုယ့်ကိုစစ်ဆေးပြီးတော့ပေါ့နော်ကိုယ့်ကိုတည်တည်ချာချာနေတာမျိုးလောက်တက်ပါတ
ယ်ဟုတ်ကဲ့အဲ့တော့အခုလိုနေထားမှာဒီစစ်ဆေးဖို့အတွက်ပေါ့နော်အမေရိကမှာတော့ test kit တွေတစုံတရာရနိုင်တော့လဲပဲမြန်မာနိုင်ငံမှာမရနိုင်တဲ့အနေအထားဆိုရင်ဘယ်လိုလက္ခဏာတွေပေါ်လို့ရှိရင်ဒီတိုင်းဆွဲနေကြတယ်
အဓိက covid ကဖြစ်တဲ့လူတွေလည်းတိမှာပေါ့နော်ကိုယ့်ရဲ့မိနာမှာရှိတဲ့ကိုယ်နဲ့ထိတွေ့ခဲ့တဲ့လူတွေကအဲ့လိုမျိုးနေမကောင်းမကျန်းမာတဲ့စိုင်းနေပါကြခဲ့တဲ့လူတွေနဲ့ထိတွေ့ခဲ့တဲ့ရှိတော့ကိုယ်လည်းအဲ့လိုမျိုးနှာစည်းတာချောင်းဆိုးတာလေထောင်းနာတာကိုပူရာတွေဖြစ်လာပြီဆိုလို့ရှိရင်တက်နိုင်သမျှအဲ့လိုမျိုးစစ်ဆေးဖို့မဖြစ်နိုင်ဘူးဆိုလို့ရှိရင်တော့အကောင်းဆုံးကတော့ခွဲနေလိုက်တာအကောင်းဆုံးပေါ့နော်ဒီတော့လေခုနကပြောသလိုပဲပေါ့အလက်စီရာတို့အလူတွေနဲ့တက်နိုင်သမျှဝင်နေရာတို့ကိုကိုယ်တိုင်လည်းချောင်းဆိုးနေတဲ့အတွက်ကိုချောင်းဆိုးရတာတတိထားဆိုးရာသူများရဲ့စီမရအောင်ဒီတံခါးကိုယ်ထဲမှာဆိုးရာတို့မျက်နှာအုပ်ပြီးဆိုးရာတို့ပြီးတော့ mask ကိုလည်းလုံးလုံးချုံချုံတက်တာတို့လုပ်တင်ပါတယ
်ဟုတ်ကဲ့အခုဒီတော့သုံးတွေ့ရှိချက်တွေရပေါ့နော်ဒီ mask ပတ်သက်တဲ့နှာခေါင်းဆီးနဲ့ပတ်သက်လို့ရောဘယ်လိုအကျဉ်းပြုချင်လဲ
အခု Omicron ကဒီ coronavirus တွေအများကြီးပိုပြီးတော့ကူးစက်နိုင်နေပေါ့လေအဲတချို့ကတော့ပြောကြသည်ချင်း N95 တို့ N95 အဲ့ mask တွေပိုပြီးတော့ကောင်းနေမှန်မှားရရပိုကောင်းမှာဒါပေမဲ့အဲ့လိုမျိုး N95 mask တို့ KN95 တို့ကနေရာတိုင်းမှာရှိရမှာရှိမှာဆိုတော့လေပုံမှန်တိုင်းကတော့ဒီ cloth mask ပေါ့နော်ဒီပိတ်သားမျက်နှာဖုံးနေတာတလွာတဲဆိုရင်တော့မသုံးနာကောင်းနေရှင်အဲ့လိုမျိုးနှလွာသုံးလွာနဲ့ချုပ်ထားတဲ့ဟာရှိပါတယ်အဲ့လိုမျိုးဟာရပုံမှန်တလွာရပါတဲ့ဟာထက်ဆိုရင်ပိုပြီးတော့ကောက်နိုင်တယ်ပြီးတော့ဒီ surgical mask ပေါ့နော်ဟိုဆိုင်မှာရောင်းတဲ့အပြာရောင် mask တွေရှိရဲအဲ့လိုမျိုးဆိုလို့ရှင်အနည်းဆုံး3ထပ်လောက်ပါတဲ့အတွက်ဒီပိတ်သားနဲ့လုပ်တဲ့ mask set ဆိုရင်တော့ဟိုကောင်းတယ်အဓိကတော့ဘလို mask မျိုးပဲသုံးတော့ကိုယ့်မျက်နှာနဲ့သိချာတော့မယ်အလေးဝင်လေးတော့ကပေါ့နော် mask အောက်ကနေပြီးတော့တိုးထွက်နေတာမျိုးဖြစ်တယ်အဲနှကောင်းကနေပြီးတိတ်ချာဖိဖိစီစီအလုံးလုံးချုံချုံရှိရဲ့ mask နှကောင်းကိုလည်းအုပ်ရမယ်ပါးစပ်ကိုလည်းအုပ်ရမယ်အဲ့လိုမျိုးတက်ထားတဲ့အချိန်မှာတက်ရှင်ကျက်နေတာမျိုးလည်းမဖြစ်ရဘူးပြီးတော့တချိန်ထဲမှာပဲလေတွေလည်းအရင်ကြီးဝင်လာထွက်တာမျိုးဖြစ်နေရဲ့ကိုယ့်မျက်နှာနဲ့တော်ရဲ့ mask မျိုးကိုတက်တယ်မှာ
ဟုတ်ကဲ့အဲ့တော့တကယ်လို့ဒီကာကွယ်တဲ့ဂျာလိုက်ကပဲပေါ့နော်မတော်တဆဖြစ်လာခဲ့ရင်ရောပါတွေကိုကြိုမျှော်လင့်ထားပြီးတော့ဘလောက်ကြာကြာဒီယောဂါနေစာကိုသတိထားပြီးတော့ဆက်ခွင့်နေဖို့လုပ်မလဲ
အခုဒီ Omicron ကပေါ့နော်ကူးစက်တာမြန်တယ်လို့ယောဂါပေါ်တာဝင်လေအရင် variant တွေဆက်လို့ရှင်ပို့ပြီးတော့မြန်တယ်လို့ပြောကြတာရှင်သူက3ရက်ကနေ5ရက်အတွင်းပေါ်နိုင်တယ်ပေါ့နော်အရင်တော့ကတော့တစ်ပတ်လောက်ထိကြာတတ်တယ်အဲ့တော့ဒီ USA ရဲ့ guideline ရဆိုလို့ရှင် isolate လုပ်မယ်ဆိုရင်လည်း5ရက်ပေါ့နော်အဲအဲ့လိုချိန်အတွင်းမှာယောဂါလက္ခဏာကြီးပေါ်လားမပေါ်လားဆိုတာကိုကြည့်ပေါ့နော်အဲ့လိုမျိုး5ရက်ကျော်လို့6ရက်လောက်မှာပေါ်ဆိုလို့ရှင်တော့ probably သူဒီယောဂါမရတော့တာလည်းဖြစ်နိုင်တယ်ပေါ့လေအဲဒါပေမဲ့အကယ်၍များယောဂါလက္ခဏာကြီးစပေါ်လာခဲ့ပြီဆိုလို့ရှင်ပထမဆုံးယောဂါလက္ခဏာစပေါ်ရင်ကြက်က ဒေးဇီရိုပေါ့နော်အဲ့ဒီကကိုဒေး1အနေနဲ့ပထမနေ့အနေနဲ့မကောင်းနဲ့ဒုတိယနေ့ကိုပထမနေ့အနေနဲ့ကောင်းပြီးတော့အဲ့ကနေပြီးတော့9ရက်ပေါ့နော်အဲ့ဒီကိုကိုခွဲနေတာအကောင်းဆုံးပဲအဲ့ဒီ9ရက်ပြီးရခံမှာကိုဆက်ပုံနေတည်းရဆိုလို့ရှိရင်ချက်ပြီးတော့ခွဲနေတဲ့ဒါမှမဟုတ်9ရက်မှာ3ကကိုလည်းမပူတော့ပေါ့နော်အဲ့လိုမျိုးစေးပါရင်မတောက်ပဲပါရစီတမောလည်းမတောက်ခင်းနဲ့ကိုပူမရှိတော့ဘူးဆိုရင်တော့အိမ်ထဲမှာအောင်းနေပြန်မလို့တော့ပေါ့ဒါပေမဲ့ဒီ CDC ကဘာလို့ထပ်ပြောထားလဲဆိုတော့အဲ့လို9ရက်မှာ symptoms ရှိပေမဲ့အပြင်ထွက်လို့ရတယ်ဒါပေမဲ့နောက်ထပ် additional 9ရက်လောက်ကတော့ပိုပြီး mask ကိုတိချာအုပ်ပြီးတော့ဘယ်သူနဲ့မှပေါ့နော် mask မပါဘဲနဲ့ contact မလုပ်ဖို့ထပ်ပြီးတော့ပြောထားရပါတယ
်โอเคแล้วဒီကကစစ်ထူရတဲ့သူတွေအနေနဲ့အမေရိကန်မှာဒီကျင်းထမှုအနေထားရောကုသမှုတော့ခံရတယ်ပေါ့နော်ဘယ်လိုတွေ့ရ
လဲ။အပါစင်မထိုးထားတဲ့လူတွေရဲ့စိတ်ုံတက်နှုံးဟာစစ်စေရကနှုံးလောက်ပေါ့နော်။အဲဒီပုံဝင်ကျမရှိလို့ပြောရတယ်။ဒါပေမဲ့ကျမကိုယ်တိုင်ရဲ့တွေ့ကြုံကတော့90ရာခိုင်နှုန်းနဲ့အထက်မှာရှိရလို့ပြောချင်တယ်ရှင်။အဲ vaccine ထိုးထားတဲ့လူတွေလည်းရောက်ပါတယ်ဒီရောမရောက်ဘူးမဟုတ်ဘူး။ဒါပေမဲ့ vaccine ထိုးထားတဲ့လူတွေကသူတို့မှာ covid ဖြစ်ကြပြီဆိုလို့ရှင်သူတို့မှာတော့နောက်ထပ်သူတို့နဲ့တွဲပြီးတော့ရှိနေတဲ့ယောဂါတွေပေါ့ဥပမာအဆုတ်ယောဂါတို့အဲ asthma တို့ပေါ့နော်အဲ့လိုမျိုးရှိတဲ့အတွက်ကိုအဲ့ဒီယောဂါတွေဆိုးပြီးရောက်လာတာပေါ့နော်ဒီက covid ယောဂါဆိုးလို့ရောက်လာတာရှားတယ်အဲ့တော့ vaccine ထိုးထားတဲ့လူတွေကယောဂအခမ်းရှိနောက်မှသူတို့ကယောဂပြင်ထန်မှုနှောင်းကနည်းတယ်။များတော့ရှင်အသက်ရှင်ကြရပေါ့နော်။အဲ့လိုသုံးပါကြတဲ့လူတွေထဲမှာ vaccine မထိုးထားတဲ့လူတွေပဲများပါတယ်။ပြီးတော့ယောဂဆိုးသွားတဲ့လူ patient တွေဟာလည်း vaccine မထိုးထားတဲ့လူတွေပဲများပါတယ်
။ Okay ကျေးဇူးများကြီးတင်ပါတယ်။ဒေါက်တာ Kaiser Thank you